အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအတွက်အရေးပါတဲ့ယာတုတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြာခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်လိမ့်မယ်လို့ကတိပေးခဲ့ပါတယ်သမ္မတလောင်းရှင်ပြိုင်မှုမှာထရမ့်ကိုရှုံးနိုင်ခဲ့သူတက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရစ်ခ်ဘယ်ရီနဲ့အိုကလိုဟာမားပြည်နယ်အုပ်ချုပ်ရေးမှူးမယ်ရီဖော်လန်နိုနဲ့တနင်္လာနေ့မှာထရမ့်တွေ့ဆုံခဲ့ပါတယ်ရစ်ခ်ဘယ်ရီကိုစွန့်အင်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးအဖြစ်စဉ်းစားနေပြီးတော့မယ်ရီဖော်လန်ကိုတော့ပြည်တွင်းမှာရှိတဲ့တစ်တောနဲ့ဘေးမဲ့ရောများဆိုင်ရာဝန်ကြီးဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကိုတောက်လျှောက်ထောက်ခံလာသူအောက်လွတ်တော်ဥက္ကဋ္ဌဟောင်းညူဂင်ဂရစ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုရက်ပိုင်းတွေအတွင်းမှာထရမ့်နဲ့တွေ့ဆုံနေတဲ့သူတိုင်းဟာအစိုးရအဖွဲ့ထဲမှာပါဝင်လာမှာမဟုတ်ဘူးလို့တော့ထရမ့်ရဲ့ကမ်ပိန်းမန်နေဂျာကယ်လီယန်ကွန်ဝေးကပြောပါတယ်သူတို့အားလုံးအနေနဲ့သူတို့ရဲ့သဘောထားတွေအတွေ့အကြုံတွေနဲ့နိုင်ငံအတွက်သူတို့ရဲ့အမြင်တွေကိုကန့်လန့်အသိပေးတာဖြစ်တယ်လို့အရေးကြီးတဲ့တွေ့ဆုံမှုတွေဖြစ်တယ်လို့ဆိုပါတယ်တမန်ရွေးကောက်ပွဲအတွက်မဲဆွဲစဉ်တစ်လျှောက်လုံးမှာထရမ့်ဘက်ကအခိုင်အမာကာကွယ်ခဲ့တဲ့နယူးယောက်မြို့တော်ဝန်ဟာရူဒီဂျူလီယာနီနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီရိုနဲ့လည်းတင်းငွေနေတဲ့ကဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။ဝင်ကြီးအဖွဲ့ဝင်တွေဖြစ်လာနိုင်တဲ့သူတွေနဲ့တင်းငွေနေမှာတွေ့ဆုံခဲ့ပြီးတဲ့နောက်သဘောတူညီချက်တချို့လုပ်ခဲ့တယ်လို့မစ္စတာထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။